မြန်မာနိုင်ငံအင်တာနက်ကဖေးတွေမှာလေလူငယ်တွေချက်တင်အတွက်ပဲအချိန်ကုန်နေကြတာများတယ်ဆိုပြီးတော့ခဏခဏပြောကြတာကြားဘူးတယ်မလားကိုသားညုံ
ချက်တင်တခုလည်းပဲဟုတ်မလဲဗျအွန်လိုင်းဂိမ်းကစားတဲ့လူတွေကလည်းရှိသေးတယ
်အဲ့လိုမျိုးလူငယ်တွေကိုဘလော့ရေးစေခြင်းနဲ့ဆိုတဲ့ဘလော့ဂါတယောက်နဲ့စကားပြောထားတာပြောပြခြင်းလို့ကိုသားညုံရဲ့
ကောင်းတာပေါ့ဗျဒီဘလော့ရေးတာလဲစာရေးတာပဲဆိုတော့အနည်းနဲ့များတော့အကျိုးရှိတာပေါ့ဒါနဲ့ဘလော့ဂါအကြောင်းပြောပါအောင်ဗျ तू ကကြောင်းစရာလား
ဘဲကကြောင်းစရာမှာတော့လူငယ်ရှင့်ငယ်ရာမှ18နှစ်ပဲရှိသေးတာတဲ့နာဆိုလေး M2A ဆိုတဲ့ blogger သူကိုယ်တိုင်ကချက်တင်အတွက်အချိန်ကုန်ခဲ့ဘူးတဲ့
အင်တာနက်စာသုံးရအဲချက်တင်နဲ့ပဲစခဲ့ရတာဆိုချက်တင်လို့ကျွန်တော်သုံးခဲ့ပူပါတယ်အင်တာနက်သုံးရင်းနဲ့မှနေ့တိုင်းချက်တင်နေ့တိုင်းချက်တင်ဆိုတော့ကျွန်တော်ဘာမှမဟုတ်ဆိုတော့သိသွားပြီလေဘာမှမဟုတ်ဆိုတော့ကျွန်တော်တခြားစာတွေလိုက်ဖတ်တယ်အဲဒီတော့ကျွန်တော် blog ရေးမယ်လို့စဉ်းစားတာရေးတယ်ကျွန်တော်လိုပဲတခြားလူတွေကို blog မရေးရင်တောင်မှ blog တွေကိုလိုက်ဖတ်စေချင်တာပေါ့
ကိုကိုရိုင်းအောင်အင်တာနက်ကိုအကျိုးရှိအောင်လို့ဘယ်လောက်တုံးလို့ရပြီဆိုတော့အင်တာနက်ရဲ့အရာတာကိုပေါ့လေတွေ့ထားပြီးသားပါပြီလေ
။ဟောကျွန်တော်အင်တာနက်ရဲ့အရာတာကိုဆိုတော့ကျွန်တော်စာဖတ်တာရန်ဝါဒနာပါတယ်လေ။ဒါဆိုကျွန်တော်ကအင်တာနက်မှာရှာပြီးတော့စာရန်ဖတ်တယ်။အဲတော့ဘာလို့ဖြစ်ဖြစ်ကျွန်တော်အကျိုးရှိရလို့ထင်လဲ။ဘာစာဝဲဖတ်ပေါ့ဘလို့စာမျိုးဝဲဖြစ်ဖြစ်ကျွန်တော်အကျိုးရှိရလို့ထင်တယ်။ကျွန်တော်တကယ်ချင်းနေတချို့ဆိုရင်ကျွန်တော်စာဖတ်ဖို့လုံးဝတိုက်တွန်းလို့မရတဲ့တကယ်ချင်းနေရှိရတယ်။သူတို့ကျွန်တော်စာရန်ဖတ်စေချင်တယ်။
ဒါနဲ့မဆူမြရဲ့ blogger ကသူ့ရဲ့ပတ်ဝန်းကျင်မှာချက်တင်လုပ်နေကြတဲ့လူငယ်တွေအတော်များများတွေ့နေရလို့ခုလိုပြောနေတာလားဗ
ျဟုတ်တယ်ကိုသားညုံဦးရဲ့သူကအင်တာနက်ကဖေးမှာလုပ်တာလေနေ့တိုင်းတွေ့နေရတယ်တဲ့
ခုတွေ့နေရတာအများတော့ပြန်80ရာခိုင်နှုန်းတော့ပေါ့အဲ့လောက်ကိုတွေ့ရတယ်ကျွန်တော်လည်းလူငယ်ပဲလေဒါမှမဟုတ်အပျော်အတွက်ပဲကောင်းတယ်အရင်ဆိုးရလာကြမကောင်းတော့ဘူးလေတစ်ခါလာချက်တင်တစ်ခါလာချက်တင်ဆိုတော့မကောင်းတော့ဘူးလေအဲ့ကြောင့်မလို့ကျွန်တော်ကတက်နိုင်သလောက်ပေါ့ကျွန်တော်ပတ်ဝန်းကျင်ကိုကျွန်တော်အဲ့ကျွန် website တွေကြည့်ရတော့ကြာပညာရမယ်ဟာလို့တော့လုံးဆွေးနေတာပေါ့ကျွန်တော်တက်နိုင်တယ်လို့ကျွန်တော်သိရလူတွေကျွန်တော်အဲ့ဒီဘက်ကိုဆက်ခေါ်တာအဲ့ဒီရွက်ချက်ပဲ
ចောင်းစာအတွက် internet လာတုံးကြတဲ့သူတွေရောမရှိနိုင်ဘူးလားဗ
ျရှိတော့ရှိတယ်နဲတဲ့
စာအတွက်လာတာတော့ရှိရလေចောင်းကတီးစစ်တို့ပါတော့လောက်ရမယ်အချိန်ဆိုရင်တော့ကျွန်တော်စာချတဲ့လူတွေလာကြတယ်အဲ့မျိုးလေးတော့ရှိရဒါပေမဲ့ပုံမှန်စာလာပြီးတော့ဖတ်နေတဲ့လူတွေစာအတွက်လာပြီးတော့လုံးနေဆိုတာအရင်နဲတယ်လေအတော့ဖြစ်ကျွန်တော်ချက်တင်မယ်ချက်တင်အဲ GDoc ရဲ့ Facebook ရဲ့ MIRC အဲ့ဒါအများဆုံးပဲကျွန်တော်ဆိုင်မှာတော့ network game ကမရှိဘူးလေ network game ရှိရဆိုရင်အဲ game ဆော့တယ်ဒါပဲ
အဲ့ဒါဘာကြောင့်လို့ထင်ပါလဲ
ဘာကြောင့်လို့ထင်တယ်လဲဆိုတော့စိတ်ထွက်ပေါက်ရှာတဲ့နီလန်မှားနေတယ်လို့ပဲကျွန်တော်ထင်ပါတယ်အဓိကကျွန်တော်ရေးတဲ့အယူအဆကစိတ်ထွက်ပေါက်ပဲဗျာကျွန်တော်ပျော်လွန်းရင်ပဲဖြစ်ဖြစ်အရင်စိတ်ထဲမှာမွန်းကျက်နေမယ်ဆိုပြီးကျွန်တော်ရေးတယ်တစ်ခုခုပေါ့ကျွန်တော်စာပြစ်ချရေးပြီးကကြမှာကျွန်တော်ဘလော့ပေါ်သွားရေးတယ်နောက်ထပ်ရေးချက်တစ်ခုကစငယ်ချင်းနဲ့ပို့ချက်တင်နေရနေမှာကျွန်တော်ကအဲ့ဒီ website ဖက်ကိုကျွန်တော်ဆွဲခေါ်ချင်တာဒီချက်တင်နေမှာပဲအချိန်ကုန်နေုံနဲ့ဘာမှဖြစ်မလာနိုင်ဘူးဆိုတာကိုလည်းသိစေချင်ပါတယ
်ဒီ blog ရေးတယ်ဆိုတာစိတ်ရထွက်ပေါက်အနေနဲ့ရေးတယ်လို့ပြောတယ်အဲ့တော့ blog ရေးတဲ့အတွက်ပေါ့နော်ကိုယ့်အတွက် blog စိတ်ထွက်ပေါက်ရသွားလဲ
ရပါတယ်ကျွန်တော် blog ပေါ်မှာတစ်ခုခုရေးလိုက်ပြီးဆိုရင်ကျွန်တော်တယောက်ယောက်ကိုပြောပြလိုက်ရတယ်လို့မျိုးကျွန်တော်စိတ်ထွက်ပေါက်တွေရပါတယ်ပြီးတော့ကျွန်တော်ဝါသနာပါတဲ့ကြပါပေါ့ကျွန်တော်ရဲ့တိုင်ဝမ်တစ်ခုစီကျွန်တော်ကြပါရောချပြနိုင်တာပေါ့ကျွန်တော်ရေးရတဲ့မှာ၃ပိုင်းခွဲထားတာပေါ့ကြပါမျိုးစားရဲ့ကျွန်တော်ရောက်တဲ့ရဆိုပြီးတော့လေဘယ်တစ်ခုနဲ့ရေးတယ်နောက်ပြီးတော့မတောက်တစ်ခေါက်ဆိုပြီးတော့လေဘယ်တစ်ခုနဲ့ရေးတယ်ကြပါမျိုးစားတဲ့မှာကျတော့ကြပါပဲပေါ့ရောက်တဲ့နေရာတွေမှာကျွန်တော်ပြောချင်တဲ့အကြောင်းလေးတွေကျွန်တော်ပတ်ဝန်းကျင်မှာကြုံတွေ့ရတဲ့အကြောင်းလေးတွေကိုဒီလိုမျိုးအစေးသဘောမျိုးပါပဲအဲလိုမျိုးရေးပြီးတော့ဒီနေ့ကျွန်တော်ပြီးတော့မတောက်တစ်ခေါက်ဆိုတာကျတော့အရန်နေတဲ့ဘာဖြစ်လို့လဲကျွန်တော်သိတဲ့ဤပညာလေးပေါ့ကျွန်တော်သိတဲ့ဤပညာမတောက်တစ်ခေါက်လေးတွေကိုအဲရေးတယ်နောက်ထပ်စာဖတ်သူတို့ဆိုတဲ့ tab ကကျတော့ကျွန်တော် blog မှာလာလဲသူတွေကိုကျွန်တော် blog နဲ့ပတ်သက်တဲ့အကြောင်းလေးလေးကိုကျွန်တော်ပြောပြတယ်
အင်တာနက်သုံးကြတဲ့လူငယ်တွေကိုဒီချက်တင်လို့ဂိမ်းကစားကြမယ်အစားပေါ့လေဘလော့ဂ်ရေးဘလော့ဖတ်ရင်အကျိုးရှိတယ်လို့ဘလော့ဂါကိုနတ်ဆိုးလေးကပြောနေတာပ
ါအချိန်ပေးတာချင်းအတူတူကို့အတွက်တစ်ခုခုရအောင်ယူလိုက်မယ်ဆိုရင်တော့ပိုကောင်းတာပေါ့ဗ
ျကိုယ်တိုင်မရေးနိုင်ဘူးဆိုရင်တော့မှသူများရေးတဲ့ဘလော့တွေကိုလိုက်ပတ်တင်တယ်လို့ထင်တယ်လေဘလော့တွေမှာကစာရေးသူပေါင်းစုံရဲ့အတွေးအမြင်ပေါင်းစုံကျွန်တော်သိနိုင်တယ်လေအဲဒီတော့ကျွန်တော်တို့လူတွေရဲ့အတွေးခေါ်တွေကိုလိုက်ပြီးတော့ပန်ကျွန်တော်ကိုယ်တိုင်လည်းအတွေးခေါ်အစ်တခုရကြင်ရသွားနိုင်တာပဲလေ
ဘလော့ရေးလို့ရှိရင်လည်းကို့အတွက်တခုလည်းမဟုတ်ပဲနဲ့အများဖတ်တင်တာမျိုးပါရေးပြနိုင်မယ်ဆိုရင်တော့ပိုကောင်းတာပေါ့ဗျာ
ဟုတ်တာပေါ့ဘလော့ဂါနတ်ဆိုးလေးကိုယ်တိုင်ကသူ့ဘလော့ရေးလို့ရှိရင်နဲ့သူ့စိတ်ထွက်ပေါက်အတွက်ရောသူများအတွက်ကိုပါထည့်ပြီးတော့စဉ်းစားပြီးရေးပါတယ်တဲ့
ကိုယ်အတွက်လည်းပြရမယ်စာဖတ်သူအတွက်လည်းတော့အဆင်ပြေရမယ်ဘယ်လိုဆိုလဲဆိုတော့ကျွန်တော်စိတ်ထွက်ပေါက်တင်တဲ့ကိုယ့်ဘာကိုရေးလိုက်တယ်ကိုယ့်ဘာကိုရေးလိုက်ပြီးမှကျွန်တော်စာလာဖတ်တဲ့သူဘက်ကကြတော့ဒီဘလော့ဂါရေးချင်တာရေးနေတာဆိုတော့မဖြစ်စရာဘူးကျွန်တော်စာဖတ်လိုက်လို့တစ်ခုခုပေါ့ဒီတော်မှာပေါ့ကျွန်တော်ကိုယ်ရေးချင်တဲ့လို့ချရေးလိုက်တာတော့မဟုတ်ဘူးပေါ့စာဖတ်သူ
ော့ netsoelay.tk ဖြစ်ပါတယ
်အခုလိုမျိုးတနင်္ဂနွေညနေနဲ့အင်္ဂါနေ့မနေ့အစီအစဉ်တွေမှာလွှင့်ထုတ်နေတဲ့ blogger တွေပြောသမျှအစီအစဉ်အတွက်စိတ်ဝင်စားစရာ blog တွေကိုပြောပြခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုလို့ရှိရင်လည်းကျေးဇူးပါတယ်ခင်ဗျာ
burmese@voanews.com စီကို blogger လို့ခေါင်းစဉ်တက်ပြီးတော့ email နဲ့ဆက်သွယ်ပြောပြလို့ရပါတယ်ထုတ်လွှင့်ခဲ့ပြီးတဲ့အရင်အစီအစဉ်တွေကိုပြန်ပြီးတော့နားထောင်ခြင်းနဲ့ဆိုရင်လည်း voanews.com/burmese ဆိုတဲ့ voa website က blogger အစီအစဉ်စာမျက်နှာမှာနားထောင်လို့ရပါတယ်ရှင်